ကိုရိုနာဗိုင်းရပ်စ်ကြောင့်ရပ်ဆိုင်းထားရတဲ့အာရှချန်ပီယံလိဂ်ပြိုင်ပွဲဘောလုံးပွဲစဉ်တွေကိုပြီးဆုံးအောင်ကစားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအာရှဘောလုံးအဖွဲ့ချုပ်ကထိပ်တန်းတာဝန်ရှိသူတွေကတောက်ကြံလေးက AFP သတင်းကိုပြောပါတယ်။အာရှဒေသကလူကြိုက်များတဲ့ဒီဘောလုံးပြိုင်ပွဲကိုမန္တကလေးကရပ်ဆိုင်းထားခဲ့ရလို့အခုပြန်ကစားတဲ့အခါမှာပွဲစဉ်တွေတက်ညံ့နေမှာဖြစ်ပါတယ်။စက်တင်ဘာလ14ရက်နေ့မှာတော့အနောက်အာရှဒေသအုပ်စုပွဲစဉ်တွေကိုကတ္တာနိုင်ငံမှာပြန်ကစားမှာဖြစ်တယ်လို့ရှိအာရှဒေသအုပ်စုပွဲစဉ်တွေကိုလည်းအောက်တိုဘာလ16ရက်နေ့မှာမလေးရှားနိုင်ငံမှာပြန်ကစားမှာဖြစ်ပါတယ်။ COVID ကရောဂါကာလတွန်းလာမပြီးမီအထိပတ်လည်ပွဲစဉ်တစ်ခုကိုသာပြုလုပ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံကကလပ်အတွင်းလေးဆိုရင်လုံလုံလည်လည်ကစားခွင့်မရခဲ့ကြပါဘူး။ပွဲစဉ်စရာကျပ်ပေမဲ့လို့ပွဲစဉ်အားလုံးကိုဒီနေ့တည်းအပြီးကစားနိုင်နိုင်မယ်လို့ယုံကြည်ကြောင်းအာရှဘောလုံးအဖွဲ့ချုပ် AFC အထွေထွေအတွင်းရေးမှူးဝန်ဆာဂျွန်ကပြောပါတယ်။အရှေ့ပိုင်းဇုံနယ်ပြည်ပွဲစဉ်အသေးစိတ်ကိုအာရှဘောလုံးအဖွဲ့ချုပ်အမှုဆောင်တွေရဲ့အစည်းအဝေးပြီးရှေ့ပတ်တဲ့ကြေညာနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။အာရှချန်ပီယံလိဂ်ဖိုင်နယ်ပွဲကိုဒီဇင်ဘာလ9ရက်နေ့မှာကစားဖို့စီစဉ်ထားပါတယ်ခင်ဗျ။